Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာလ30ရက်တနင်္လာနေ့ညနေခင်း6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုလိုင်းတူမီတာ7925ရုပ်ကနေတက်ထုတ်လွှင့်နေပါပြီရှင်။ကျမနင်္ဂလာပါ။ဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုနဲ့ဆက်နွယ်ပြီးပထမဆုံးပြည်မှုဆိုင်ရာတရားစွဲဆိုမှုဒီကနေ့ထွက်ပေါ်လာမယ့်အလားအလာရှိနေပါတယ်။အီရန်နိုင်ငံဘက်ကနျူကလ িয়ার သဘောတူညီချက်အတိုင်းလိုက်နာလှုပ်ဆောင်နေတယ်လို့ကုလအမှုမျိုးစွမ်းရင်အေဂျင်စီအကြီးအကဲကပြောဆိုလိုက်ပါတယ်။အီရတ်ခတ်ဒေသမှာငြင်းငြင်းချမ်းချမ်းရှိကြဖို့ဝန်ကြီးချုပ်ကတိုက်တွန်းပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရင်နိုင်တဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီ။တနင်္ဂနွေနေ့ဖြစ်ခရရဆက်ရဲသဘောတူစာချုပ် NCA မှာလက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေညီညာရေးဆွေးနွေးပွဲမှာပါဝင်လာစေရေး UPDJC အစည်းအဝေးကိုပြန်လည်စတင်ခဲ့တဲ့တဲ့င်းမှာကြားဖို့ရှိတာကတော့
27ရာစုနှစ်ပြည်လုံးညီလာခံရဲ့နိုင်ငံရေးဆွေးနွေးပွဲတကားကိုအစီအမဲဖွင့်ထားပါတယ်။ကျမတို့ဒါကျမတို့ရဲ့မူပါပဲ။
နိုင်ငံတော်အတိုင်းအမခံပုဂ္ဂိုလ်တော်ဆန်းစုကြည်ပါအပြည့်စုံကိုတော့မကြခင်ကြာမှာပါဒါအပြင်မတရားအတင်းဆက်သွယ်မှုနဲ့ထောင်သာအတိတိချမှတ်ခံရတဲ့ကချင်ဘာသာရေးကောင်ဆောင်တို့လူမျိုးရေးဆောင်ရွက်သွားကြမဲ့တဲ့င်းနဲ့စစ်သွေးလိုနာမည်ပေးထားတဲ့မတန်ရုပ်ရှင်ကိုအမေရိကန်တဝန်လိုက်လံပြသနေတဲ့တဲ့င်းတွေအပြင်တမတ်ထရမ်လက်ထက်အာရှဒေသအပေါ်အမေရိကန်ရဲ့တန်လိုက်ခံနဲ့ဆောင်မှုတွေအားနည်းလာပြီလားဆိုပြီးစိုးရိမ်မှုတွေရှိလာနေတဲ့တဲ့င်းတွေကိုကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးအတင်းတွေကိုမှတ်တင်ရထိုက်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါဦးရှင်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုနဲ့ဆက်နွယ်ပြီးပထမဆုံးပြည်မှုဆိုင်ရာတရားစွဲဆိုမှုတစ်ခုဒီကနေ့တနင်္လာနေ့မှာမြို့တော်ဝါရှင်တန် DC မှာထွက်ပေါ်လာမယ့်အလားအလာရှိနေပါတယ်။ဒီစုံစမ်းစစ်ဆေးမှုကအောက်လန်းနီနဲ့တိုက်ခိုက်တာလို့သမ္မတဒေါ်နယ်ထရန့်ကတော့အကြေညာပြောဆိုထားတာပါ။အထူးစုံစမ်းရေးမှူးရောဘတ်မူလာဦးဆောင်တဲ့စုံစမ်းမှုအတွင်းဆွဲဆိုချက်တွေကိုအထူးခွန်အဖွဲ့ကတောက်ချာနေမှာအတည်ပြုလိုက်ပြီးအစောဆုံးဒီကနေ့တနင်္လာနေ့မှာကြေညာနိုင်တယ်လို့သတင်းဌာနကြီးတွေကဖော်ပြကြတာပါဆွဲဆိုချက်တွေနဲ့ရင်ဆိုင်နေရသူကဘယ်သူလဲဆိုတာနဲ့ဘလို့ပြစ်မှုမျိုးနဲ့ဆွဆွဲခံရတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းထွက်ပေါ်မလာသေးပါဘူးအစိုးရရှိနေတို့ရဲ့လုံယုံလုံစင်အတိုင်းအရေးပါတဲ့ပုံကိုယ်တွေကိုမဆွဲဆိုခင်မှာအောက်ခြေအဆင့်တိတ်ပြီးအရေးမပါလာတဲ့သူတွေနဲ့အမှုကိုတိဆောက်တယ်လို့မျိုးအခုပထမဆုံးဆွဲဆိုမှုမှာတော့တိတ်ပြီးအရေးမပါလာတဲ့ပုံကိုယ်မျိုးဖြစ်နိုင်တယ်လို့ဥပဒေရေးရာကြမ်းကျင်သူတို့ကပြောဆိုကြပါတယ်အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့စုံစမ်းမှုတွေအပြင်ရုရှားရဲ့ဝင်ရောက်နှောက်ယှက်မှုရုရှားနဲ့ထရန့်စီယုံလှုပ်ရှားမှုအဖွဲ့ချာဖြစ်နိုင်ခြေရှိတဲ့ဆက်နွယ်မှုတွေကိုလွှတ်တော်ဘက်ကလည်းတိကျစုံစမ်းစစ်ဆေးနေပါတယ်
ယူနိုက်တက်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့သဘောတူထားတဲ့သပိုင်းဝင်နျူကလ িয়ার သဘောတူညီချက်အတိုင်းလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂနျူကလ িয়ার စွမ်းအင်အေဂျင်စီ IAEA အကြီးအကဲကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။ဒီနေ့အထိတော့အီရန်နိုင်ငံဟာနျူကလ িয়ার သဘောတူညီချက်မှာပါတဲ့အတိုင်းနျူကလ িয়ার နဲ့ပတ်သက်ပြီးသူတို့ဘက်ကလှုပ်ဆောင်စရာရှိတာတွေရှိတဲ့ကိစ္စတွေကိုလှုပ်ဆောင်နေတယ်လို့ပြောနိုင်ကြောင်း IAEA အကြီးအကဲ UKIA အမာနိုကတီရန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်ပြောကြားခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲကိုတော့အီရန်ရုပ်သံလိုင်းကထုတ်လွှင့်ခဲ့တာပါ။အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားနျူကလ িয়ার သဘောတူညီချက်အတိုင်းအီရန်နိုင်ငံဘက်ကလှုပ်ဆောင်နေတဲ့အပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခုလမှအတီးမပြုတ်ခဲ့တဲ့အတွက်အမေရိကန်နဲ့အီရန်ဆိုးရွားကြားအငင်းပွားမှုတွေဖြစ်လာပြီးတဲ့နောက်အခုလိုကြေညာခဲ့တာဖြစ်ပါတယ်။အခုခါမှာတော့အမေရိကန်လွှတ်တော်အနေနဲ့အီရန်နိုင်ငံပေါ်စီးပွားရေးတံခါးပိတ်ဆို့မှုတွေပြန်ပြီးချမှတ်မလားဆိုတာကိုဆုံးဖြတ်ဖို့အတွက်ရပ်ပေါင်း60တောင်မလိုတော့ဘူးဖြစ်ပါတယ်။နျူကလ িয়ার သဘောတူညီချက်အရအီရန်နိုင်ငံရဲ့နျူကလ িয়ার ဆောင်ရွက်မှုတွေကိုကန့်သတ်ပြီးအပြန်အလှန်အပြည့်အီရန်ပေါ်စီးပွားရေးတံခါးပိတ်ဆို့ထားတာတွေကိုပြန်ရုပ်သိမ်းခဲ့တာဖြစ်ပါတယ်။ IAEA အကြီးအကဲမစ္စတာအမာနိုဟာအီရန်သမ္မတဟာဆန်ရူဟာနီနိုင်ငံသားရေးဝန်ကြီးဂျာဗာဇာရက်အီရန်နျူကလ িয়ার စွမ်းအင်အဖွဲ့အကြီးအကဲအလီအက်ဘတ်ဆာလေဟီရိုးနဲ့တွေ့ဆုံခဲ့ပါတယ်။အီရန်နျူကလ িয়ার အဖွဲ့အကြီးအကဲဆာလေဟီကတော့အမေရိကန်သမ္မတရဲ့အပြောအဆိုတွေလောက်ရတဲ့နဲ့ရည်တည်ချက်တွေကစိုးရိမ်စရာအခြေအနေတွေကိုဖန်တီးနေတယ်လို့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်ခင်ဗျာ။
အီရန်နိုင်ငံမြောက်ပိုင်းကတ်လူမျိုးစုဒေသတွင်မှာဥပဒေကိုလေးစားလိုက်နာပြီးငြင်းငြင်းချမ်းချမ်းရှိကြဖို့အီရန်ဝန်ကြီးချုပ်ဟိုက်ဒါအယ်လ်အဘဒီကပြောဆိုလိုက်ပါတယ်ကတ်လူမျိုးစုခေါင်းဆောင်ကကိုပိုင်အုပ်ချုပ်ခွင့်ရကတ်ဒေသရဲ့သမ္မတအဖြစ်ကနေနှုတ်ထွက်ကြောင်းကြေညာပြီးနောက်တနေ့မှာအခုလိုပြောဆိုလိုက်တာပါအ အစ်ဗင်းနဲ့ဒါဟုတ်မျိုးတို့မှာပယံပဒါစူပူမှုဖြစ်အောင်ကြံစီမှုတွေပါတီဌာနချုပ်တွေနဲ့မီဒီယာတွေအပေါ်တိုက်ခိုက်မှုတွေကတ်ဒေတာတွင်ကဖြစ်ထွန်းမှုတွေအားလုံးကိုသတိထားစောင့်ကြည့်နေတယ်လို့ဝန်ကြီးချုပ်အဘဒီကဒီကနေ့တနင်္လာနေ့မှာပြောဆိုပါတယ်နိုင်ငံတွင်းကပြည်နယ်အားလုံးနဲ့ဘေးအန္တရာယ်ကင်းရှင်းစေဖို့နိုင်ငံသားတိုင်းကိုအကာအကွယ်ပေးဖို့အီရတ်ဗဟိုအစိုးရကလိုလားတယ် ဒီနိုင်ငံကနေနဲ့သဘောတူထားတဲ့သပိုင်းဝင်နျူကလီးယားသဘောတူညီချက်ကိုလှုပ်ထွက်မယ်ကြောင်းကြေညာခဲ့တာပါ။သမရယာရုကိုပယ်ဖျက်ဖို့နောက်သမရရဲ့လုတ်ပိုင်ခွင့်အာဏာကိုကတ်ဝင်ကြီးချုပ်လှုပ်တော်နဲ့တရားရုံးအကြားခွဲဝေဖို့မစ္စတာပါဇနီကလှုပ်တော်ကိုပန်ကြားထားပါတယ်ရှင်။
စပိန်နိုင်ငံကနေခွဲထွက်ဖို့ကြိုးစားခဲ့တဲ့ကတလုံးနီးယားဒေသကိုစပိန်ဖို့အစိုးရကတိုက်ရိုက်ချုပ်ခံလိုက်တဲ့ပထမသတင်းပတ်မှာပဲကတလုံးနီးယားရဲတပ်ဖွဲ့ကဘာစလိုနာမြို့မှာရှိတဲ့အစိုးရအဆောက်အုံတွေကိုဒီကနေ့တနင်္လာနေ့မနက်မှာပဲစီးနင်းဝင်ရောက်ခဲ့ပါတယ်။အနာပြောင်းလဲကအစင်ပြေပြေချောချောမွေ့မွေ့ဖြစ်မလားဒါမှမဟုတ်အတိုက်ခံနေတဲ့ရင်ဆိုင်ရာမလားဆိုတာကတော့စောင့်ကြည့်သ ကျွန်တော်တို့ကတော့ဒီနေ့တနင်္လာနေ့မှာသွားဖို့ကြိုးပမ်းတဲ့အရေးရောင်တော့မတွေ့ခဲ့ရပါဘူးပထမဟံကတော့ခွဲထွက်ရေးကိစ္စကိုတွန်းအားပေးလှုပ်ဆောင်တဲ့အတွက်ဆိုပြီးတော့အာနာပီဇံမှုတော်လံပုံကံမှုတွေနဲ့ကြွားဆွဲစုခံရပွဲရှိလာနိုင်ပါတယ် မနေ့တနင်္ဂနွေနေ့ကတော့ကတလုံးနီးယားဒေသလွတ်လပ်ရေးကြီးညာတာကိုပယ်ချတဲ့အနေနဲ့ပေါင်းစည်းညီညွတ်တဲ့စပိန်နိုင်ငံတော်ကိုလူလားသူတွေတိမ့်နဲ့ချီပြီးတော့ဘာစလိုနာမြို့ကလမ်းနေပေါ်မှာထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေကစပိန်အစိုးရကတလန်အစိုးရကိုဖြုတ်ချတာကိုထောက်ခံကြောင်းပြသတဲ့အနေနဲ့စပိန်နိုင်ငံတော်ကြီးဒွန်ရှိပါစီဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ပြီးတ
ယူအမေရိကန်အတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ယူအမေမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကကာကွယ်ဆိုင်ရာအခြေခံတာဝန်ရှိသူတွေတွေ့ဆုံပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချင်းချောက်မှုတွေကိုဆွေးနွေးခဲ့ကြပါတယ်။ဟာဝိုင်အီကအမေရိကန်ပစိဖိတ်ဒေသဆိုင်ရာကုကဲရေးဌာနချုပ်မှမနေ့ကပြုလုပ်တဲ့ဆွေးနွေးပွဲမှာတော့အမေရိကန်ပူးတွဲစေဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့နဲ့အတူတောင်ကိုရီးယားဗိုလ်ချုပ်ကြီးယွန်ဒူးဂျွန်ဂျပန်ရေတပ်ဗိုလ်ချုပ်ကြီးကာတာဆုတိုရှိကာဝါနိုတို့တက်ရောက်ခဲ့ကြတာပါ။ဒေတာရင်းတင်းမာမှုတွေကိုဖြစ်ပေါ်စေတဲ့မြောက်ကိုရီးယားဘက်ကရန်စနေတာတွေကိုရှောင်ဖို့လက်နက်စမ်းသပ်တာတွေကိုဆွတ်လွတ်ဖို့အတူတကွတောင်းဆိုတဲ့အကြောင်းပူးတဲ့စေဦးစီးချုပ်အဖွဲ့ရဲ့လူမှုဆက်ဆံရေးဌာနအကြီးအကဲကကြေညာချက်ထဲမှာပြောဆိုထားပါတယ်။အရှတ်ဒေတာအရှိမြောက်ပိုင်းမှာတီရန်နဲ့ငင်းချမ်းတည်ငြိမ်ရေးကိုတိုးမြှင့်ဆောင်ရွက်ဖို့နှစ်ဖက်အကျိုးတူသုံးပွင့်ဆိုင်အကျိုးတူပူးပေါင်းဆောင်ရွက်မှုတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။လုံခြုံရေးလူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အပံ၊တဘာဝဘေးဒဏ်ကူညီကယ်ဆယ်ရေး၊စိုက်ဘာတိုက်ခိုက်မှုတွေအပါအဝင်ကိစ္စရပ်အတော်များများကိုလည်းဆွေးနွေးခဲ့ကြပါတယ်ရှင်။
ဒီနေ့အာဆီယံနိုင်ငံခေါင်းဆောင်တွေဟာရှေ့လတွေ့ဆုံကြတဲ့အခါမှာတောင်ကျုပ်ပင်လယ်အတွင်းရေပိုင်နဲ့အငင်းပွားနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးလာနိုင်မှာရှိပါတယ်။ဒါပေမဲ့အာဆီယံခေါင်းဆောင်တွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တရုတ်ဘက်ကမလိုလားတဲ့အသုံးအနှုန်းမျိုးတွေကိုရှောင်ရှားသွားဖို့ရှိတယ်လို့အကဲကတ်တွေကပြောကြပါတယ်။အာဆီယံရှေ့တောင်အာရှနိုင်ငံ10နိုင်ငံကခေါင်းဆောင်တွေဟာတရုတ်အာဏာပိုင်တွေနဲ့လာမယ့်နှုန်းမှာ10ရက်နေ့ကနေ14ရက်နေ့အထိမနေ့လယ်မျိုးမှာဖိလစ်ပိုင်နိုင်ငံကဥက္ကဋ္ဌဖြစ်ဦးဆောင်တဲ့အစည်းအဝေးမှာတွေ့ဆုံကြမှာဖြစ်ပါတယ်။ဒီစည်းဝေးကနေထွက်ပေါ်လာမဲ့ကြေညာချက်ဒီမှာတော့တစ်ဖက်နဲ့တစ်ဖက်အပြစ်တင်တာတွေကိုရှောင်သုံးကြလိမ့်မယ်လို့လည်းအကဲကတ်တွေကမျှော်လင့်နေကြပါတယ်။ပြီးခဲ့တဲ့2010ကစပြီးတော့တရုတ်နိုင်ငံဘက်ကတောင်တရုတ်ပင်လယ်အတွင်းကမ်းခြေဆောင်တပ်တွေနဲ့သူတို့ရဲ့ရေတပ်တွေကိုတိုးချဲ့ခဲ့တာကြောင့်ဖိလစ်ပိုင်၊ဘရူနိုင်း၊မလေးရှား၊ဗီယက်နမ်နိုင်ငံတွေနဲ့ဆက်ဆံရေးတင်းမာခဲ့ပါတယ်ခင်ဗျာ။
ကင်ညာသမရရွေးကောက်ပွဲကဒီကနေ့တနင်္လာနေ့အထိရှုပ်ရှုပ်ထွေးထွေးရှိနေစေပါပြီးခဲ့တဲ့သတင်းဘက်ကပြန်ချင်းပါတဲ့သမရရွေးကောက်ပွဲမှာအတိုက်အခံမရှိခဲ့တဲ့လက်ရှိသမရဦးဟုရုကင်ညာတာကိုအနိုင်ရသူလို့ကြေညာမလားဒါမှမဟုတ်လေပြီးခဲ့တဲ့ဂျာတာပြင်းနေ့ကရွေးကောက်ပွဲမှာအတိုက်အခံထောက်ခံသူတွေရဲ့ဟန်တားမှုကြောင့်မဲမပြေးလိုက်ရတဲ့သူတွေကိုဘလို့ပြန်ပြီးတော့စီစဉ်ပေးမလဲဒါမှမဟုတ်လေနောက်ထပ်သမရရွေးကောက်ပွဲတစ်ခုကိုကော်မရှင်ကပြန်ပြီးကျင့်ပမလားဆိုတာတွေနဲ့မရေမရာဖြစ်နေတာပါ ပြီးခဲ့တဲ့ဩဂုတ်လကကျင်းပခဲ့တဲ့သမရရွေးကောက်ပွဲရလဒ်ကိုတရားရုံးချုပ်ကဖျက်သိမ်းလိုက်ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်မှာရွေးကောက်ပွဲကိုပြန်ပြီးတော့ကျင်းပလာပါအတိုက်ခံခေါင်းဆောင်ရိုင်လာအိုဒင်ဂါကတော့ရပ်ပေါင်း90အတွင်းသမရရွေးကောက်ပွဲတွေကျင်းပဖို့မနစ်တနင်္ဂနွေနေ့မှာတောင်းဆိုပြီးနိုင်ငံဟာနိုင်ငံရေးအကြံဖက်မှုတွေကြောင့်အကြီးအကျယ်အန္တရာယ်ရှိနေပြီလို့
ကျွန်တော်တို့ရဲ့အကြောင်းကိုပြောပြပါမယ်။ဒီနေ့ကျွန်တော်တို့ရဲ့အကြောင်းကိုပြောပြပါမယ်။ဒီနေ့ကျွန်တော်တို့ရဲ့အကြောင်းကိုပြောပြပါမယ်။ဒီနေ့ကျွန်တော်တို့ရဲ့အကြောင်းကိုပြောပြပါမယ်။ဒီနေ့ကျွန်တော်တို့ရဲ့အကြောင်းကိုပြောပြပါမယ်။ဒီနေ့ကျွန်တော်တို့ရဲ့အကြောင်းကိုပြောပြပါမယ်။ဒီနေ့ကျွန်တော်တို့ရဲ့အကြောင်းကိုပြောပြပါမယ်။ဒီနေ့ကျွန်တော်တို့ရဲ့အကြောင်းကိုပြောပြပါမယ်။ဒ မိသားစုတွေလာဖို့အစဉ်အဆက်ဖြစ်အောင်စတင်ပြင်ဆင်သွားမှာဖြစ်တယ်လို့လူမှုကွန်ရက်ဆောင်မျက်နှာတွေကနေတနင်္ဂနွေနေ့မှာကြေညာခဲ့ပါတယ်။ကမ္ဘာမှာအမျိုးသမီးတွေကိုအတင်းကျပ်ဆုံးနိုင်ငံတွေထဲကတစ်ခုဖြစ်တဲ့ဆော်ဒီအာရေဗျနိုင်ငံမှာအများပြည်သူမြင်ကွင်းမှာလိန်ခွဲခြားမှုစီမင်းစည်းကမ်းတွေကိုတင်းတင်းကျပ်ကျပ်ထုတ်ပြန်ပြီးတော့အမျိုးသမီးတွေကိုအချိန်အတော်ကြာကလေးကအားကစားခွင့်တွေကိုပေးမွင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတင်ရင်ထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါ။ခုတော့သတင်းဆောင်မတွေကိုစတိုက်တင်ပြသွားပါမယ်။တနင်္ဂနွေပြစ်ခတ်ရက်စရဲတဘောသူစာချုပ် NCA မှာလက်မှတ်မရေးထိုးရသေးတဲ့တိုင်းနာလန်တကန်အဖွဲ့တွေညီညာရေးဆွေးနွေးပွဲမှာပါဝင်လာစေရေးပြည်ထောင်စုညီညာရေးဆွေးနွေးမှုပူရဲကော်မတီ UPDJC ကပံ့ပိုးဆောင်ရွက်ဖို့နိုင်ငံတော်အတိုင်းအမခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။နေပြည်တော်မှာနှစ်ရက်ကြာကျင်းပတဲ့ UPDJC အစည်းအဝေးမှာထောက်အောင်ဆန်းစုကြည်ကအခုလိုပြောကြားခဲ့တာပါ။ဒီဇင်ဘာလထဲမှာကျင်းပဖို့ရည်ရထားတဲ့တတိယအကြိမ်20ရာစုပင်လုံးမှာဆွေးနွေးမဲ့အကြောင်းအရာတွေကိုဆုံးဖြတ်ကြဖို့ပါဝင်တဲ့ UPDJC အစည်းအဝေးအကြောင်းကိုတော့ POA မြန်မာပိုင်းရဲ့တင်ဆက်ကုမိုးစောကအခုလိုတင်ပြထားပါတယ်
။ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကိုနေပြည်တော်အမျိုးသားပြည်နယ်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနမှာတနင်္လာနေ့မနေ့ကစတင်ကျင်းပခဲ့ပါတယ်။အစည်းအဝေးအဖွဲ့အမှားစကားမှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့အစည်းတွေပါဝင်လာရေးအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကအခုလိုထည့်သွင်းပြောကြားပါတယ်။
တနင်္ဂနွေပြစ်ခတ်ရက်စရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးခြင်းမရှိသေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းများလည်းကြံနေသေးတယ်ဆိုတာလည်းအားလုံးသိပြီးသားဖြစ်ပါတယ်။27ရာစုနှစ်ပြည်လုံးညီလာခံရဲ့နိုင်ငံရေးဆွေးနွေးပွဲတကားကိုအစီအမဲဖွင့်ထားပါတယ်။ကျမတို့ဒါကျမတို့ရဲ့မူပါပဲ။ဒါတော့မဆိုငင်းချမ်းရေးတဲမှာပါဝင်ကြခြင်းနဲ့အစုဖွဲ့များကိုကျမတို့ကြိုဆိုပါတယ်။ကြံနေတဲ့အဖွဲ့များပါဝင်လာရေးကိုနိုင်ငံတော်အစိုးရအနေနဲ့လည်းအထူးတလီနဲ့လည်းရေးနဲ့ထားပါကြောင်း NCA လက်မှတ်မထိုးရသေးဘူးဘယ်နဲ့ကြံနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းများပါဝင်လာရေးအတွက် UPDJC အဖွဲ့ဝင်များကတစ်ဖက်တစ်လမ်းကနေပြီးတော့တတ်နိုင်ဆုံးကူညီပံ့ပိုးဆောင်ရွက်သွားကြဖို့လေကျွန်မအနေနဲ့မြစ်တမ်းရခိုင်ပါတယ
်အခုကျင်းပနေတဲ့ UPDJC အစည်းအဝေးမှာအဓိကထားဆွေးနွေးမဲ့အချက်၃ချက်အကြောင်းကိုလည်းဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ
်ပထမဆုံးအနေနဲ့လာမယ့်ပြည်ထောင်စုညီညွတ်ရေးညီလာခံ27ပြည်လုံးတတိယအစည်းအဝေးတဲ့ဘယ်လိုအခြေခံမူဆိုင်ရာခေါင်းစဉ်များဆွေးနွေးကြမလဲဆိုတော့လည်းသတ်မှတ်ပေးဖို့လည်းရှိပါတယ်ဒီလိုညီလာခံမှာဆွေးနွေးမဲ့ခေါင်းစဉ်များအတိအကျသတ်မှတ်ပေးပြီးတဲ့နောက်နိုင်ငံရေးဆွေးနွေးပွဲအစဉ်အဆက်ကိုဆက်လက်လှုပ်ဆောင်ကြဖို့ဖြစ်ပါတယ်ဒီလိုဆောင်ရွက်ရတဲ့ပါလဲအချိန်လုံးလုံးလောက်လောက်ရရှိပြီးအခြေအနေလည်းညှိနှိုင်းနိုင်မဲ့အခြေအနေမျိုးကိုဖန်တီးပေးဖို့ UPDJC ကစဉ်းစားပြီးတော့ဆောင်ရွက်ပေးစီချင်ပါတယ်
ဒုတိယအနေနဲ့နိုင်ငံရေးဆွေးနွေးမှုမူပေါင်းတွေကိုပြန်လည်သုံးသပ်တာနဲ့လက်တွေ့အခြေအနေနဲ့ကိုင်းကြည့်အောင်ပြင်ဆင်တာတွေကိုပြီးစီးအောင်ဆောင်ရွက်ဖို့တတိယအနေနဲ့သဘောတူညီချက်တွေကိုအကောင့်ထဲပေါ်ရမှာစနစ်တကျနဲ့ထိထိရောက်ရောက်ဖြစ်စေဖို့ Standard Operating Procedure SOP လုပ်ထုံးလုံးလေးကိုလက်တွေ့နဲ့ကိုင်းကြည့်အောင်ရေးဆွဲဖို့နဲ့ရုံးအဖွဲ့တွေဖွဲ့စည်းဖို့ပါဝင်ပါတယ်ဒီကနေ့စတင်ကျင်းပတဲ့ UPDJC စည်းဝေးကိုအစိုးရလွှတ်တော်တက်မတော်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းနိုင်ငံရေးပါတီကကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ်။အဖွဲ့အမှားစကားကိုတိုင်းဒေသလက်နက်ကိုင်အစုအဖွဲ့ဘက်ကဒေါက်တာစလိုင်းလျံမုံစခေါင်းနဲ့နိုင်ငံရေးပါတီအစုအဖွဲ့ကဦးတူဝေတို့ကပြောကြားခဲ့ပါတယ်။နေ့ရက်ကြာကျင်းပမဲ့ UPDJC အစည်းအဝေးရဲ့ပထမနေ့မှာဆွေးနွေးခဲ့တာတွေကိုတော့ UPDJC အဖွဲ့ဝင်ပိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ်
။အဓိကတော့လာမယ့်တတိယပြည်လုံးမှာပေါ့နော်။ဘယ်ကြောင်းရာတွေဆွေးနွေးမလဲဆိုတာကိုအဓိကဆွေးနွေးဖြစ်တယ်။နောက်တစ်ခါကျွန်တော်တို့ဒီအမျိုးသားအစဉ်အမြဲဆွေးနွေးပွဲတွေကျင်းပနိုင်ကိစ္စ
ဒါကပြည်သူ့ရဲ့ဒီစာချုပ်ပေါ်လို့တော့ပြင်ပြီးကိစ္စအဲ့ဒါလည်းဆွေးနွေးကြပြည်မှာပြင်ပြပြချက်တာတော့ဟောပါပဲဒါနဲ့တတိယပြည်လုံးဆွေးနွေးမဲ့အကြောင်းရပါတယ်အဲ့ဒါတခုကတော့ကြက်ကြက်တာတာပြီးပါလားနော်ကျွန်တော်ရောမပြတ်သေးဘူးနှစ်စက်တရာစုပင်လုံးတတိယအစည်းအဝေးမှာဆွေးနွေးမဲ့ခေါင်းစဉ်တွေဟာဒုတိယအစည်းအဝေးတိုင်းဖြစ်ပေမဲ့နိုင်ငံရေးကိစ္စကိုအလေးထားဆွေးနွေးဖို့ဆုံး ကျောင်းရည်စွန်းရွှေမှုမူပေါင်းတွေကိုပြန်လည်တုံးသက်တာနဲ့လက်တွေ့အခြေအနေနဲ့သဘောတူထားတာဖြစ်ပါတယ်။NCA စာချုပ်လက်မှတ်ရေးထိုးထားတာဖြစ်ပါတယ်။အန်စီအေစာချုပ်လက်မှတ်ရေးထိုးတဲ့နှစ်နှစ်ပြည့်အခမ်းအနားမှာလည်းဒေါက်ဆန်းစုကြည်ကလက်မှတ်မရေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်ဖို့ဖိတ်ခေါ်ခဲ့ပါတယ်။
ကိုမိုးစောပါရှင်။2019ခုနှစ်ကစတင်ဖြစ်ပေါ်ခဲ့တဲ့ရခိုင်မြောက်ပိုင်းကပဋိပက္ခတွေကြောင့်ထိခိုက်ခံစားခဲ့ရတဲ့ဆက်ကျော်တဲ့အရွယ်လူငယ်ရိုဟင်ဂျာကောင်မလေးနဲ့ရခိုင်ကောင်းလေးတို့ရဲ့ဘဝနောက်ပြီးသူတို့ရဲ့အနာဂတ်မြို့မှန်းချက်တွေကိုအခြေခံပြီးစစ်တွေးလို့နာမည်ပေးထားတဲ့မှတ်တမ်းရုပ်ရှင်ကိုတမ္မအမေရိကန်ပြည်သူတွေနားလည်သဘောပေါက်စေဖို့ရည်ရွယ်ပြီးအမေရိကန်နို
နေထိုင်ကြတဲ့ဆယ်ကျော်သက်အရွယ်လူငယ်တွေရဲ့အတန်ကိုဖော်ထုတ်ဖို့နဲ့လူအတိုင်းဝိုင်းနှစ်ခုကြားပြန်လည်စိတ်ဆက်ညှိနှိုင်းရေးဆွေးနွေးဖို့နေရာဖန်တီးပေးတာဖြစ်တယ်လို့မှတ်တမ်းရုပ်ရှင်ရဲ့ကြေညာမှာရေးသားထားပါတယ်။နှစ်နှစ်ကျော်ကြာရိုက်ခူးခဲ့ရတဲ့ဒီမှတ်တမ်းရုပ်ရှင်ဟာပြသချိန်မိနစ်20ပဲရှိတာပါ။ Smile Education အဖွဲ့ကထုတ်လုပ်သူကိုမျိုးဝင်းကဒီရုပ်ရှင်ရဲ့ရည်ရွယ်ချက်ကိုအခုလိုရှင်းပြပါဗ
ျ။ဒီလူငယ်လူရွယ်တွေရဲ့ပညာရေးကိုသူတို့ပြင်ကျွန်တော်တို့လူတွေကိုပို့ပြီးနားလည်လာစေချင်တယ်။ဒါနဲ့အစိုးရလည်းပို့ပြီးစဉ်းစားဖို့လိုလာအောင်နိုင်ငံတကာလူတွေလည်းပို့ပြီးနားလည်လာအောင်ပြည်တွင်းရလူတွေလည်းဒီပြည်ပခများသို့မဟုတ်အကြမ်းဖက်မှုများရဲ့ဆိုးကျိုးတွေဟာလူငယ်လူရွယ်တွေမှာဘလောက်အနှုတ်လက္ခဏာဆောင်တဲ့တက်ရောက်မှုတွေရှိနေသလဲဆိုတာကိုကျွန်တော်သိစေချင်တယ်။နောက်တစ်ခုကတော့ social cohesion ပေါ့နော်။အားလုံးသားသာသာနဲ့တင့်တင့်မြတ်မြတ်ပြန်လည်ဖြစ်ရေးနဲ့reconciliation လို့ခေါ်ရပြန်လဲတင့်မြတ်ရေးကိုကျွန်တော်တို့ယူရတယ
်စစ်တွေမှတ်တမ်းရုပ်ရှင်ဟာ2019ခုနှစ်ဇွန်လကကျင်းပခဲ့တဲ့မြန်မာနိုင်ငံလူ့အခွင့်အရေးရုပ်ရှင်ပွဲတော်မှာပြသခွင့်ပိတ်ပင်ခံခဲ့ရပါတယ်ပြီးခဲ့တဲ့နှစ်ကလည်းဖီဘောဆော်ဝါစက်ကြဆိုင်နဲ့ပတ်သက်တဲ့ရုပ်ရှင်တစ်ခုဖြစ်တဲ့ Twilight Over Burma ရုပ်ရှင်ကိုမြို့သားရင်ကြားစစ်ရေးကိုထိခိုက်နိုင်တယ်ဆိုတဲ့အကြောင်းပြချက်နဲ့ပိတ်ပင်ခဲ့ပါတယ်အခုလည်းဒီရုပ်ရှင်ပိတ်ပင်ခံရတဲ့အကြောင်းနဲ့ပတ်သက်ပြီးထုတ်လုပ်သူကိုမျိုးဝင်းကခုလိုပြောပါတယ
်သူတို့ပေးတဲ့ reason တွေကတခုကတော့ဒီအချိန်ဟာအချိန်မဟုတ်ဘူးပေါ့ဒီတလုံးချင်မပြဖို့ဆိုပြီးအဲ့လိုတခုပြောတာရှိတယ်နောက်တခုကတော့ဒီကျွန်တော်ထိလွယ်ရှာလွယ်တဲ့အခက်ဆက်တဲ့အချိန်တွေမျိုးတွေတွေ့ရတယ်လို့ရေဘူးရအပြင်ကျွန်တော်တို့အဲ့လိုနားလည်သိရပါတယ
်ရှုပ်ထွေးလာတဲ့ပြိပခအကြောင်းကိုအခုလိုဆယ်ကျော်သက်နှစ်ဦးရဲ့အမြင်ပေါ်အခြေခံတင်ပြတဲ့အခါလိုအပ်မှုတွေရှိနေနိုင်မလားဆိုတဲ့မေးခွန်းအပေါ်Director Ginny Hellesy ကအခုလိုဖြေကြားပါတယ
်။ We're not in any way trying to simplify.
ဒီရုပ်ရှင်ကတစ်ဆင့်ကျမတို့ကရခိုင်ပြည်နယ်အတွက်အားလုံးဖြည့်ရှင်းနိုင်တဲ့ရိုးရှင်းတဲ့ဈေးတစ်ခုဖန်တီးခဲ့တာမဟုတ်ပါဘူး။ကျမတို့ကပညာရေးနဲ့လူငယ်အမြင့်ဆိုတဲ့ရှုထောင့်တစ်ခုကိုယူထားပြီးတော့အားလုံးအတွက်ပညာရေးကိုအာရုံစိုက်စေချင်တာပါ။ဘာလို့လဲဆိုတော့ကျမတိတ်တိတ်ချာချာယုံကြည်တာကအားလုံးသောအမုန်းတရားတွေလူမျိုးရေးခွဲခြားတဲ့ယုံကြည်မှုတွေခွဲခြားမှုတွေဟာပညာမတက်လို့ဖြစ်ရတာပါ
ကိုဘာသာကိုရိုဟင်ဂျာလို့ခေါ်ဆိုနေကြတဲ့လူမျိုးစုနဲ့အဲ့ဒီလူမျိုးစုကိုဘင်္ဂါလီလို့သာသတ်မှတ်ခေါ်ဆိုရမယ်လို့တောင်းဆိုနေတဲ့အခိုင်လူမျိုးစုအကြားငြင်းချမ်းစွာအတူရှင်တွဲနေထိုင်ရေးဆိုတာဖြစ်နိုင်ပါမလားတစ်ဖက်နဲ့တစ်ဖက်စိတ်ဆက်ညှိနှိုင်းရေးဖြစ်နိုင်ပါမလားဆိုတာကိုဒါရိုက်တာဂျင်းနီဟယ်လစီကအခုလိုဖြေကြားပါတယ
် Reconciliation is always something that every society should strive for
ပြန်လည်ပေါင်းစည်းရေးဆိုတာလူအဖွဲ့အစည်းတိုင်းအမြဲကြိုးစားတဲ့ကိစ္စတစ်ခုပါမြန်မာပြည်တစ်ခုတည်းတည်းမကပါဘူး။ကျမပြောခဲ့သလိုပဲကျမတိုင်းပြည်မှာပါမြင်ကြရမှာပါ။လူမျိုးရေးကြောင့်ကွဲပြားနေတဲ့လူဖြူနဲ့အာဖရိကန်အမေရိကန်လူမဲအပိုင်းဝိုင်းကြားပြန်လည်ပေါင်းစည်းဖို့ကြိုးစားနေသေးပါ။ဒါဟာဘယ်အစိုးရမှဆိုဘယ်လူတိုင်းဝိုင်းအတွက်မှဆိုလှုပ်ဆောင်ရမယ့်ကိစ္စတစ်ခုပါ။ပြန်လည်ပေါင်းစည်းရေးဆိုတာရှေ့ဆက်သွားဖို့ပါ။နောက်ပြီးဖြည့်ရှင်းတဲ့နည်းလမ်းတစ်ခုလည်းဖြစ်ပါတယ
်။2019ခုနှစ်စက်တင်ဘာလမှာမလေးရှားနိုင်ငံမှာကျင်းပတဲ့ Freedom Film Festivalလူလဲ့ရုပ်ရှင်ပွဲတော်မှာတော့စစ်တွေမှတ်တမ်းရုပ်ရှင်ဟာရှီတောင်အာရှရဲ့အကောင်းဆုံးမှတ်တမ်းရုပ်ရှင်အတိုးစုကိုရရှိခဲ့ပါတယ်။ဒီရုပ်ရှင်ကိုအမေရိကန်နိုင်ငံတဝမ်းမှာလဲလဲပြသပြီးရင်တော့မြန်မာနိုင်ငံမှာလည်းပြသခွင့်ရဖို့ကြိုးစားသွားမှာဖြစ်ပါတယ်။မြန်မာပြည်မှာတော့ရုပ်ရှင်နာမည်ပြောင်းပြီးအစပိုင်းအနည်းငယ်ပြောင်းလဲပြသသွားမှာဖြစ်တယ်လို့ထုတ်လုပ်သူကိုမျိုးဝင်းကပြောပါတယ်ခင်ဗျာ။
ကိုငြိမ်းချမ်းပါရှင်ကချင်ဘာသာရေးကောင်းဆောင်တို့ကိုမတရားအတင်းဆက်သွယ်မှုနဲ့တပ်မတော်ကတရားစွဲဆိုပြီးထောင်နှံအတိအကျချမှတ်ခဲ့တဲ့အမှုကိုခရိုင်အစဉ်တရားရုံးကိုအယူခံဝေမှာဖြစ်ပြီးသူတို့နှစ်ဦးအမြန်ဆုံးပြန်လည်လွှမြောက်ရေးနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုစာပေးဖို့တောင်းဆိုသွားမှာဖြစ်တယ်လို့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။ဒီကနေ့ကချင်ပြည်နယ်မြကြီးနားမြို့ကကချင်နှစ်ချင်းခရိုင်အဖွဲ့ဝင်တွေစုဝေးဆွေးနွေးခဲ့ကြတဲ့အစည်းအဝေးကနေနိုင်ငံတော်အဆင့်ထိစာပေးဖို့တောင်းဆိုသွားဖို့ဆုံးဖြတ်ခဲ့တာပါ။မဆူမုံကပြောပြထားပါတယ်။
ရှမ်းပြည်နယ်မုံကိုမြို့နယ်ကကချင်နှစ်ချင်းခရိုင်အသင်းဥက္ကဋ္ဌဦးထွန်းတော်နောင်လန်းနဲ့တရုတ်ဆရာဦးလက်ကျော်ကမ်ဆိုင်တို့ကိုမတရားသိမ်းတဲ့ဆက်သွယ်မှုပုံမှန်18အပါအဝင်တက်မတော်ပေါ်မှာအသေးဖြတ်မှုပုံမှန်900နဲ့ပိုးကုံတွင်းကုံဥပဒေတွေနဲ့ပြီးခဲ့တဲ့အောက်တိုဘာလ28ရက်နေ့ကလာရှိုးတရားရုံးကနေသူတို့ကိုပြစ်ဒဏ်တွေချမှတ်လိုက်တာဖြစ်ပါတယ်။ဦးနောင်လက်ကိုတော့ထောင်ဒဏ်4နှစ်နဲ့3လချမှတ်ခဲ့ပြီးဦးကမ်ဆိုင်ကိုတော့2နှစ်နဲ့3လပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်။အခုလိုမျိုးသူတို့နှစ်ဦးကိုပြစ်ဒဏ်တွေချမှတ်လိုက်တဲ့အပေါ်ဒီကနေ့ကချင်ပြည်နယ်မြကြီးနားမြို့မှာကချင်နှစ်ချင်းခရိုင်အသင်းတော် KBC ကအထူးစည်းဝေးခေါ်ပြီးတော့ဘာသာရေးကောင်းဆောင်နှစ်ဦးလွတ်မြောက်ရေးဆွေးနွေးခဲ့ကြတယ်လို့ KBC ရဲ့အထွေထွေအတွင်းမှုတိုက်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကပြောပါတယ
်ကျွန်တော်တို့ရှေ့နေကမြို့နယ်မှာစီရင်ချက်ချက်တဲ့တုံးမလို့ခရိုင်ကိုအယူခံစာပြင်ထားကြည့်ပြီးဒီကိစ္စအတွက်အခု KBC ကလည်းဒါကိုဒီလိုစည်းဝေးဆုံးဖြတ်ချက်အရသက်ဆိုင်ရာနိုင်ငံတော်ဗမာစီစာရေးပြီးမှတောင်းဆိုဖို့ပေါ့ဒီတို့ရဲ့လွတ်မြောက်ရေးအတွက်ပြည်ရင်တော်ကိုမိတ်တူကိုကာကွယ်ရေးဦးစီးချုပ်တို့နိုင်ငံတော်အတိုင်းပင်ခံတို့အဲဒီစစ်ဆင်ရာတိုင်းတွေကိုပေးဖို့စာရေးဖို့အခုကျွန်တော်တို့ဆုံးဖြတ်ပြီးမှအခုလက်ချက်လို့ဆိုကျွန်တော်စာပို့ဖြစ်နေတယ်နော
်ဒီလိုမျိုးကချင်နှစ်ချင်းခရိုင်အတင်းခေါင်းဆောင်နှစ်ဦးကိုအခုလိုပြစ်ဒဏ်တွေချမှတ်လိုက်တဲ့အပေါ်မှာစိုးရိမ်ပူပန်မိကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကလည်းကြေညာချက်ထုတ်ပြန်ထားပါတယ်ဒါအပြင်သူတို့နှစ်ဦးကိုထိန်းသိမ်းထားတဲ့အချိန်မှာညှဉ်းပန်းနှိပ်စက်ခံရမှုတွေရှိတယ်ဆိုတဲ့သတင်းတွေအပေါ်စိုးရိမ်မိတယ်လို့မတရားအသင်းနဲ့ဆက်သွယ်မှုဥပဒေအပါအဝင်နိုင်ငံသားတွေပေါ်တရားမဲ့ဖမ်းဆီးနေတာတွေကိုရပ်တန့်ဖို့ကိုလည်းအမေရိကန်ကတောင်းဆိုထားပါတယ်ကချင်နှစ်ချင်းခရိုင်အတင်းဥက္ကဋ္ဌဖြစ်သူဦးထွန်းတော်နောင်လက်ရဲ့ကျမ်းမာရေးကလည်းအထူးစိုးရိမ်စရာဖြစ်နေတယ်လို့ဒေါက်တာကလမ်ဆမ်ဆွန်ကပြောပါတယ်
ဒီပြည်ထောင်စုတဲ့ဒီနေရာမှာအဲ့ဒီပုံမှန်နဲ့ဆွေးဆွေးပြီးမှဒီလိုစီရင်ချက်ချက်ချင်းရတာအားလုံးကိုထိမ့်လိုက်ပြတာပေါ့ဒီကျွန်တော်ဒါဒီအတင်းတော်မှာဥပစာချင်းနေတဲ့ပုဂ္ဂိုလ်နဲ့ဓမ္မဆရာဖြစ်နေတော့ဒီစိတ်မကောင်းဘူးပေါ့ဒါပေမဲ့ကောင်းဆောင်တွေကိုဒီလိုလုပ်ချင်းကတော့အားလုံးကိုထိခိုက်ကြတာပေါ့ငင်းချမ်းရေးကိုရှေးရှုတဲ့အနေနဲ့လွတ်ပြေးဖို့တော့ဒါတွေတောင်းဆိုလို့နိုင်မှာဦးတင်ဒေါ်နော်လာဆာတက်ကြည့်တဲ့ကြောင့်လည်းကျမ်းမာရလည်းစိတ်ရင်ကြရှိပါတယ်အဲ့ဒါလေး
တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တက်မတော်ကြအပြစ်ခတ်ရက်ဆဲနိုင်မှုနိုင်ငံတော်အနေနဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်မှုဆောင်ရွက်နေတဲ့အချိန်မှာယုံကြည်မှုတည်ဆောက်နေတာတွေကိုထိခိုက်သွားစေနိုင်တယ်လို့လည်းကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ရဲ့ဘာသာရေးခေါင်းဆောင်ဒေါက်တာကလမ်ဆန်ဆောင်ကပြောပါတယ
်လက်တွေ့အကောင်ဖော်တဲ့နေရာမှာဒီလိုအခုဖြစ်တဲ့ပြဿနာတွေကိုထည့်သွင်းစဉ်းစားဖို့လိုပါတယ်ဆိုတာပြောချင်တာပေါ့ဘာလို့လဲဆိုတော့ငြိမ်းချမ်းရေးဆိုတာပဲပြောနေဒီမှာတကယ်လက်တွေ့ဒီလိုဟိုအသေးမွားနဲ့စကျွန်တော်ကမိတွေရှိလိုက်နေဆိုရင်ဟိုကျွန်တော်မြန်မာသားတဲ့အကြီးကြီးဖြစ်တဲ့ငင်းချမ်းကြီးကဘယ်လိုမှမရနိုင်ဘူးပေါ့။ဟုတ
်ကဲ့။
ဒါဆိုအခုလူကြီးတွေကဟိုငင်းချမ်းကြီးဆိုပြီးမှပဲစပွဲပေါ်မှာဆွေးနွေးနေကြတယ်။ဒီလိုအောက်ချင်မှာဖြစ်တဲ့ဥစ္စာတွေမပြီးတော့ဘယ်လိုမှငင်းချမ်းကြီးကိုဒီဆောက်လို့မရဘူးပေါ့
။စီးရဲတက်မှမှုတွေဖြစ်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2016ခုနှစ်နိုဝင်ဘာနဲ့ဒီဇင်ဘာမှာဖြစ်ပွားခဲ့တဲ့မုံကိုဒေသတိုက်ပွဲတွေနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုလိုက်လံပြသခဲ့လို့ဆိုပြီးမုံကိုမြို့နယ်ကကချင်နှစ်ချင်းခရိုင်အတင်းဥက္ကဋ္ဌဦးနောင်လန်းနဲ့တင်းအုပ်ဆရာဦးကမ်ဆိုင်တို့ကိုဒီဇင်ဘာလ24ရက်နေ့ကဗျူဟာမှုကဆင့်ခေါ်ခဲ့ပြီးတဲ့နောက်မှာမူဆဲရဲစခန်းမှာထိန်းသိမ်းခံထားရတယ်ဆိုတဲ့အကြောင်းကြားစာရရှိပြီးသူတို့နှစ်ဦးကိုမတရားသိမ်းဆက်သွယ်မှုပုံမှားတွေဖြစ်တဲ့ပုံမှား18 19တို့နဲ့တက်မတော်ဘက်ကနေတရားစွဲဆိုခဲ့တာဖြစ်ပါတယ်ရှင
်ဘရရှီနာဖျာဆီယနာရှင်ရဲ့အတိုက်ခံဖြစ်တဲ့နှစ်တော်ကြောင်နေခဲ့ရပြီးမှအာဏာရလာတဲ့ NLD အစိုးရလက်ထက်မှာစစ်တပ်ဟာစီမံသဘောမျိုးမှာရှိပြီးတော့လက်ရှိမှာတော့ရွေးချယ်ခံအစိုးရနဲ့စစ်ဖက်ခေါင်းဆောင်မှုနှမျိုးတွဲပြီးတော့အုပ်ချုပ်တဲ့စနစ်ဖြစ်နေတယ်ဆိုပြီးတော့သုံးသပ်ဝေဖန်မှုတွေရှိနေပါတယ်။ဒါကြောင့်မို့အခုလာမယ့်အင်ကာနေညပိုင်းဒဲလီလိုက်အစီအစဉ်မှာတော့စစ်ဖက်ရက်ဖက်ဆက်ဆံရေးနဲ့အခုလိုမျိုးနိုင်ငံရေးစနစ်မျိုးကြောင့်ဒီမိုကရေစီအကူပြောင်းအတွက်အားသာချက်အားနည်းချက်တွေကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်နှင်းထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်မိမိတို့ရဲ့အမြင်ဆွေးနွေးမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1232 382 9994ဖြစ်ပြီးတော့ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်သောရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။မနေ့ကညတဲ့ဒီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့နိုင်ငံတကာသတင်းဆောင်မပဲဆရာအမသမရဘရက်ဥပမာလက်ထက်ကအာရှဒေသကိုအမေရိကန်အနာဂတ်အတွက်အထူးကကြားတဲ့ဒေသဖြစ်ရှုမြင်ပြီးစီးပွားရေးနိုင်ငံရေးနဲ့စီးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးလှုပ်ခြင်းအပြင်အာရှချိန်ခွင်ရှာညီရေးနိုင်ငံခြားရေးမော်ရာဆိုပြီးဦးစားပေးဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့လည်းသမရထရမ်အစိုးရစတင်တာဝန်ယူခြင်းကစားလို့ကိုလာရာကာလာအတွင်းအမေရိကန်ရဲ့အာရှမော်ရာရေးရာအပိုင်းမှာအပြောင်းအလဲတွေရှိလာပါတယ်။ဒါဟာအာရှဒေသအပေါ်အမေရိကန်ရဲ့တန်တိတ်ထန်တဲ့ဆောင်ရွက်မှုတွေအားနည်းလာပြီလားဆိုပြီးစိုးရိမ်မှုတွေရှိလာနေတဲ့အကြောင်း VOA သတင်းထောက် Bill Gallio ပြောထားတဲ့သတင်းကိုတော့ကိုအောင်ကပြောပြချပါရယ
်သမ္မတဒေါ်နယ်ထရမ့်ရဲ့ပထမဆုံးအာရှဒေသခီးစဉ်တွင်အာရှခေါင်းဆောင်တွေနဲ့တူးချင်းတွေ့ဆုံသွားဖို့ရှိပါတယ်ဒါ့အပြင်လည်းဖိလစ်ပိုင်မှာကျင်းပတဲ့ဒေသရင်းထိပ်သီးစည်းဝေးပွဲကိုမတက်ရောက်ဘူးဆိုတဲ့ထရမ့်ရဲ့ဆုံးဖြတ်ချက်အပေါ်တော့အမေရိကန်ရဲ့မဟာမိတ်တွေအနေနဲ့စိတ်ပျက်စေခဲ့ပါတယ်ပင်ကိုစစ်ဌာနချုပ်ကအရှေ့အာရှရေးရာအကြီးအကဲဟောင်းဖြစ်သူဝီစင်စန်တာကအိဗရာဟင်ဒန်မတ်က
The fact that the president will be leaving the day before
ရှေ့အာရှထိပ်တည်ညီလာခဲ့မတိုင်မီတရက်အလိုမှာသူရအနေနဲ့ပြန်လည်ထွက်ပေါ်မယ်ဆိုတာဟာဟိုအာရှရေးရာပိုင်းမှာပြောင်းလဲရှိသလားဆိုတာနဲ့စိတ်ဝင်စားမှုရော့ကျသွားပြီလားဆိုတာကိုညွှန်ပြနေတယ်လို့ရှေ့တောင်အာရှဒေသတွင်နိုင်ငံတွေကထင်ကြမှာပါ
ဒါအပြင် TPP ပစိဖိတ်ရန်ဝန်သဘောတူညီချက်ကနေအမေရိကန်ထွက်ခွာလာတာနဲ့ပတ်သက်လို့အမျိုးသားအကျိုးစီးပွားဆိုင်ရာစင်တာက Harry Kazianis ကအခုလိုသုံးသပ်ပါတယ်
You can make positive and negative arguments about
TPP နဲ့ပတ်သက်လို့ကကောင်းတာရောဆိုးတာရောပြောကြရတာရှိပါတယ်သဘောတူညီချက်ဟာအမေရိကန်တက်တော်လောက်ကန်ခွန်းလမ်းတွေတိုးလာပြီမှာတော့မဟုတ်ပါဘူးဒါပေမဲ့လို့မဟာဗျူဟာကြကြကြီးမားတဲ့တန်ဖိုးတွေကတော့ရှိနေတာပါဒါကြောင့်မလို့တေချာကဘလို့ပဲဖြစ်ဖြစ်အမေရိကန်အနေနဲ့ကဆက်လို့ရမှာပါဒါပေမဲ့ Trump အစိုးရအနေနဲ့ဒီမူဝါဒကိုအစားထိုးစရာဘာမှမရှိသေးတာဟာဆုံးရှုံးမှုတရားပ
ါ Trump အစိုးရအဖွဲ့အနေနဲ့အာရှဒေသအတွင်းမြောက်ကိုရီးယားအရေးကိစ္စကသာဦးစားပေးကိစ္စရဖြစ်နေပြီးဒေသတစ်ခုလုံးအတွက်ပိုကျေပြန့်နိုင်တဲ့အစီအစဉ်တွေချမှတ်ဖို့အခြေအနေအရသိမ့်မပေးပါဘူးဒါပေမဲ့လည်းအခုခီးစဉ်တွေအခြေအနေတွေပြောင်းလဲစေနိုင်ကြောင်းသုံးသပ်ကြပါတယ်ဂျန်မတ်က
ဖော်ရ်ပါတနာစ်အင်အေရှားလုကင်ဖော်အစ်နော့ဝက်သာနော့
ဂျမရာအိုဘားမားရဲ့မူဝါဒအတိုင်းဆက်လက်ရှင်သုံးမလားမကျင့်သုံးဘူးလားဆိုတာကိုအာရှမဟာမိတ်တွေကစောင့်ကြည့်နေတာမဟုတ်ပါဘူးအမေရိကန်နဲ့ထရန့်ရဲ့မူဝါဒပါလဲဆိုတာကိုစောင့်ကြည့်နေတာပါလီလန်မျိုးမျိုးရှိပေမဲ့အခုခီးစဉ်တွင်သမ္မတထရမ့်အနေနဲ့သူ့မူဝါဒဘာဖြစ်မလဲဆိုတာကိုရှင်းပြနိုင်တဲ့အခွင့်အရေးရှိလာပါမယ်
။ဒါ့အပြင်အမေရိကန်ပထမဆုံးတဲ့မူဝါဒဟာသူတို့အပေါ်ဘယ်လိုတက်ရောက်မှုရှိသလဲဆိုတာကိုလည်းအာရှမဟာမိတ်ကြီးအနေနဲ့သမ္မတထရမ့်ရဲ့အခုခီးစဉ်ပေါ်သုံးသပ်ပြီးအတိတ်ပဲဖွင့်ဆိုနိုင်မှာဖြစ်ပါရယ်ခင်ဗျာ
။ကိုအောင်တင်ပြတော့ပါရှင်။ခရော့ကျန်းရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါဦး။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားတို့ဂျာဝင်နောက်ဆက်ခဲ့မှုနဲ့ဆက်နွယ်ပြီးပထမဆုံးပြည်မှုဆိုင်ရာတရားစွဲဆိုမှုတစ်ခုဒီကနေ့တနင်္လာနေ့မှာမြို့တော်ဝါရှင်တန် DC မှာထွက်ပေါ်လာမယ့်အလားအလာရှိနေပါတယ်။ဒီစုံစမ်းစစ်ဆေးမှုကအောက်လန်းနီးနဲ့တိုက်ခိုက်တာလို့သမ္မတဒေါ်နယ်ထရန့်ကတော့အကြေညာပြောဆိုထားတာပါ။အထူးစုံစမ်းရေးမှူးရောဘတ်မူလာဦးဆောင်တဲ့စုံစမ်းမှုအတွင်းဆွဲဆိုချက်တွေကိုအထူးခွန်အဖွဲ့ကတောက်ချာနေမှာအတည်ပြုလိုက်ပြီးအစောဆုံးဒီကနေ့တင်းနယ်လာနေမှာကြေညာနိုင်တယ်လို့သတင်းဌာနကြီးတွေကဖော်ပြကြပါတယ်။အီရန်နိုင်ငံဟာကမ္ဘာအင်အားကြီးနိုင်ငံတွေနဲ့သဘောတူထားတဲ့သမိုင်းဝင်နျူကလ িয়ার သဘောတူညီချက်အတိုင်းလှုပ်ဆောင်နေတယ်လို့ကုလသမဂ္ဂနျူကလ িয়ার စွမ်းအင်အေဂျင်စီ IAEA အကြီးအကဲကတင်းနယ်ကနေနေမှာပြောပါရတယ်။ဒီကနေ့အထိတော့အီရန်နိုင်ငံဟာနျူကလ িয়ার သဘောတူညီချက်မှာပါတဲ့အတိုင်းနျူကလ িয়ার နဲ့ပတ်သက်ပြီးသူတို့ဘက်ကလှုပ်ဆောင်စရာရှိတဲ့ကိစ္စတွေကိုလုပ်နေတယ်လို့ပြောနိုင်တဲ့အကြောင်း IAEA အကြီးအကဲကတဟရန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုတာဖြစ်ပါတယ်။အီရန်နိုင်ငံမြောက်ပိုင်းကလူမျိုးစုဒေသကျွန်းမှာဥပဒေကိုလေးစားလိုက်နာပြီးငြင်းငြင်းချမ်းချမ်းရှိကြဖို့အီရန်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကပြောဆိုလိုက်ပါတယ်။ကတ်လူမျိုးစုခေါင်းဆောင်ကကိုပိုင်အုပ်ချုပ်ခွင့်ရကတ်ဒေသရဲ့သမရအဖြစ်ကနေနှုတ်ထွက်ကြောင်းကြေညာပြီးနောက်တစ်နေ့မှာပဲဝန်ကြီးချုပ်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကမှတင်ရင်ထိုက်ကကြေညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zonyet ဖြစ်ပါတယ်။ Fuel American အတန်းညာဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ24 kHz 11.33 MHz လိုင်းဒိုမီတာ25 kHz 11.69 MHz လိုင်းဒိုမီတာ57 kHz 5.99 MHz တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောတာရှင်များနေ့တို့ကမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ Fuel ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျေးဇူးတင်ပါတယ်
Thank you.
This program has come to you from the Voice of America, Washington.